မြန်မာနိုင်ငံမှာယာဂီမွန်နှင်းကြောင့်တည်ဆုံးသူ100ကျော်သွားပြီလို့စစ်ကောင်စီကဒီနေ့ပဲပြောလိုက်ပါတယ်
။နိုင်ငံတော်ဝန်လုံးမှာတည်ဆုံးသူ113ဦး၊ကြောက်ဆုံးသူ64ဦး၊ဒဏ်ရာရရှိသူ14ဦးရှိခဲ့ပြီးကြောက်ဆုံးသူများကိုကြိုးစားရှာဖွေလျက်ရှိပါတ
ယ်။ရေကြီးမြေပြိုမှုတွေကြောင့်နေ9,900 ကျော်အိမ်တော်စုပေါင်း9,800 ကျော်လူရေအဖြစ်3,200ကျော်ဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရတယ်လို့လဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကဒီကနေ့သတင်းထုတ်ပြန်ချိန်မှာပြောဆိုလိုက်ကြပါသေဆုံးပျောက်ဆုံးသူတွေတိုးလာနေတဲ့အချိန်မှာပဲစေနာဝန်ထမ်းတွေကအရေးပေါ်ကစားရေးလုပ်ငန်းတွေကိုဆက်လုပ်နေကြရပါတယ်တိချီထိခဲမှုကိန်းဂဏန်းတွေတိုးလာနိုင်တယ်လို့လည်းကုညီကယ်ဆယ်နေသူတွေကခံမှန်းထားကြတာပါလန်ဒန်သားတွေပစ္စည်းတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတွေပြတ်တောက်နေတာကြောင့်ဒင်းတွေကိုလည်းအပြည့်အဝမရနိုင်ပဲဖြစ်နေပါတယ်ရေပေးတင်ဒေသတွေမှာကယ်ဆယ်ရေးတွေရောက်မလာနိုင်တာကြောင့်ပေးလို့ရတစ်ပင်တွေအိမ်မြင့်နေရာတွေမှာရက်နဲ့ချီနေထိုင်ကြရသူတွေလည်းရှိတယ်လို့ကုညီကယ်ဆယ်သူတွေကပြောပါတယ်မြန်မာနိုင်ငံအနှံ့ကမြစ်တွေမှာလည်းစိုးရိမ်ရေမှတ်ထိရောက်နေတာကြောင့်သတိပေးထားပါတယ်မြန်မာနိုင်ငံမှာ2020ခုနှစ်ကအရသာစုရောက်ကိုဖယ်ရှားပြီးစစ်ကအာနာသိမ့်လိုက်တာကြောင့်နောက်ဆက်တွဲလက်နက်ကပ်ပြဖက်တဲ့ကြောင့်နိုင်ငံနဲ့လူပေါင်းသိမ့်တဲ့ချီနေရဆုံးခွာနေရချိန်မှာကပ်ပေးတဲ့နဲ့ထပ်မံရင်ဆိုင်နေရတာလည်းဖြစ်ပါတယ်ခင်ဗျာ။